ကချင်ပြည်နယ်ကိုအမေရိကန်တပ်မှတွားရောက်မှုကကချင်ပြည်နယ်ရဲ့စိုးရင်ရတဲ့အခြေအနေကိုမိမောင်းထုတ်ပြလိုက်တာဖြစ်တယ်လို့ကချင်အရေးတက်ကြွသူတွေကပြောပါရယ်ကချင်ပြည်နယ်ဖက်ကန်ဒေသမှာလက်နက်ကင်တိုက်ပွဲတွေကြောင့်မငြိမ်သက်မှုတွေတိုးလာနေတဲ့အချိန်မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဒက်ရစ်မစ်ရှယ်ကချင်ပြည်နယ်ကိုတုံးရက်တာတွားရောက်ခဲ့ပါရယ်အသေးစိတ်ကိုဆက်လက်တင်ပြပါမယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်မဒက်ရစ်မစ်ရှယ်နဲ့သူစနီတို့ဟာအောက်တိုဘာလ25ရက်နေ့ကနေ29ရက်အထိကချင်ပြည်နယ်ကို3ရက်ကြာတွားရောက်ခဲ့ပါတယ်။မြန်မာနိုင်ငံအတွင်းအပြစ်အခက်ရစရေးတဘောတူညီမှုလက်မှတ်ထိုးဖို့ကြိုးစားနေတဲ့အချိန်မှာပဲကချင်ပြည်နယ်ဖားကန်ဒေသမှာတင်းမာမှုတွေတိုးလာတာနဲ့ပတ်သက်လို့အမေရိကန်အစိုးရကအထူးစိုးရိမ်တဲ့အကြောင်းတပ်အမတ်မစ်ရှယ်ကသူ့ရဲ့ခရီးစဉ်အတွင်းပြောဆိုသွားပါတယ်။ကချင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနအာရှပစိဖိတ်ဒေသဆိုင်ရာပြောခွင့်ရသူတဦးကအခုလိုပြောပါတယ်
I think I can say that Ambassador Mitchell underscored the United States' deep concern about the increase in tension.
American Soya ga kachin pi ne phakan data ga tin ma mu ri to la de po athu so yin mu ri shi de chaung tan mat Derek Mitchell ga pyo twa me lo tin ma de. Data ga ni ne o ain son khwa thwet pi ya de tu ri ko American pi dong su ga ka kwe saung sha mu ri pe twa ma phit par de. Tai yin da pri bakha ri ne pat ta yin တွေ့ဆုံဆွေးနွေးအဖြစ်ရှာခြင်းကသာမတူကွဲပြားမှုတွေပေါ်ဖြည့်ရှင်းကျော်လွှားနိုင်မှာဖြစ်ပြီးကချင်ဒေသကမကတနိုင်ငံလုံးအတိုင်းအတာနဲ့ခိုင်မာတဲ့ညီညာရေးကိုတည်ဆောက်နိုင်မှာပါ
။တန်အမတ်ကြီးရဲ့ခီးစဉ်အတွင်းကချင်လူမှုအသင်းအဖွဲ့တွေ၊ကျောင်းသားတွေ၊ NGO ကကောင်းဆောင်တွေ၊အစိုးရအရာရှိတွေ၊နိုင်ငံရေးပါတီကောင်းဆောင်တွေအပြင်ကချင်ဝန်ကြီးချုပ်ဦးလဂျွန်ငန်ဆိုင်တို့နဲ့လည်းတွေ့ဆုံခဲ့ပါရယ်။ဒီခီးစဉ်မှာကချင်ပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးသူတွေရဲ့စခန်းတွေကိုလည်းတွားရောက်ပြီးအခြေအနေတွေကိုတွေ့ဆုံမေးမြန်းခဲ့ပါရယ်။ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးလှူလာတောင့်တချက်နဲ့1994ခုနှစ်ကရရှိခဲ့တဲ့လွန်ခဲ့တဲ့3နှစ်ကအပြစ်ခတ်ရစရေးပြက်ပြဲသွားခဲ့တဲ့နောက်ဗမာအစိုးရအပေါ်မယုံမကြည်ဖြစ်ခဲ့ရတဲ့အကြောင်းကိုတန်အမတ်အနေနဲ့အများဆုံးကြားခဲ့ရကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အမေရိကန်တန်အမတ်ရဲ့ခီးစဉ်နဲ့ပတ်သက်လို့အခုလိုအမေရိကန်တန်အမတ်တွားရောက်မှုဟာမြန်မာတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့ပူပန်မှုတွေကိုပြသရာဖြစ်တယ်လို့တချိန်ထဲမှာပဲကချင်ဒေသရဲ့စိုးရိမ်စရာရှိနေစေပဲဆိုတာကိုပြသရာရောက်တယ်လို့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်အခုလိုပြောဆိုပါရယ
်ဥပမာရဲ့ဒီဗမာပြည် reform ပေါ့နော် comprehensive reform ကိုကြိုးစားနေရဲ့သဘောတဘာဝကိုပေါ်ပြရဲလို့ကျွန်တော်ယုံကြည်တယ်နောက်တစ်ခုကတော့ကျွန်တော်ကချင်ပြည်နယ်မှာရောမငြိမ်းချမ်းသေးဘူးဆိုတော့အပြည့်အဝငြိမ်းချမ်းမှုမရှိသေးတာကိုရောပြသတာပေါ့နော်အဲ့ဒါကိုကျွန်တော်ကကျေးဇူးတင်ပါတယ်ဒီ highlight လုပ်တာပေါ့နော်
အခုဖြစ်ပွားနေရတဲ့တိုက်ပွဲတွေဟာလည်းမြန်မာနိုင်ငံမှာလူ့အခွင့်အရေးမရှိတာနဲ့တိုင်းရင်းသားတွေရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်မရှိသေးတဲ့အကြောင်းပြသနေတာဖြစ်ပြီးအားလုံးဟာနိုင်ငံရေးကြောင့်ဖြစ်ပြီးစစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့အစိုးရဘက်ကအပြည့်အဝလိုလားပုံမရဘူးလို့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းကဆက်ပြောပါရယ်
။အစိုးရနေပြီးတော့ဒီနိုင်ငံကိုဘယ်လိုဥပမာတစ်ခုနေဖြစ်တဲ့ပြောမယ်ဆိုရင်လူ့အခွင့်အရေးပေါ့နော်။အခုကိုပါဒီကိစ္စတော့ဆိုရင်လူ့အခွင့်အရေးအပြည့်အဝမရှိသေးတာ။နောက်ဆိုတိုင်းရင်းသားကိုပိုင်ချာတန်းခွင့်အခွင့်အရေးမရှိသေးတာအဲ့ဒါလည်းနဲ့ဆိုင်တာပါဒီဟာအားလုံးကနိုင်ငံရေးကြောင့်ပဲဖြစ်တာပါအစိုးရကနေပြီးတော့တကယ်ကိုစစ်မှန်တဲ့ပြည်ထောင်စုကိုခေါ်ဖို့သဘောဘယ်လိုခေါ်မလဲနော်ပြေကသူတို့တွန်းဖို့စိတ်ထဲမှာမရှိသေးလို့ပဲကျွန်တော်ယုံကြည်ပါတယ်
American တန်အမတ်အဖြစ်နဲ့ကချင်ပြည်နယ်ကိုတွားရောက်ခဲ့ရာဟာဒါဟာတတိယအကြိမ်ဖြစ်ပြီး2012ဒီဇင်ဘာနဲ့2013အခုအောက်တိုဘာလရုံးကလည်းတွားရောက်ခဲ့ပါသေးတယ်။ American အစိုးရအနေနဲ့2012ခုနှစ်ကစလို့ကချင်နဲ့ရှမ်းပြည်နယ်အတွင်းကအိုးအိမ်စွန့်ခွာထွက်ပြေးသူတွေအတွက်လူမှုရေးအကူအညီတွေထောက်ပံ့ပေးနေခဲ့တာပါ။မြန်မာနိုင်ငံကလူမှုရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့မြတ်တာဖောင်ဒေးရှင်းကသင့်ကချင်ပြည်နယ်ကအိုးအိမ်စွန့်ခွာထွက်ပြေးသူတွေအတွက်အမိုးအကာတွေပြင်ဆင်တည်ဆောက်ရေးစိုက်ပျိုးရေးနဲ့တကူရေးတန့်ရှင်ရေးနဲ့ပတ်သက်လို့တင်းနှံပို့ချတာမျိုးတွေလှုပ်ဆောင်နေခဲ့တာပါရှင်